ခုတမရကာကွယ်ရေးဦးစီးချုပ်ရဲ့ရုရှားခီးစဉ်ကိုလှည့်ပေးပါမယ်။မြန်မာတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံခီးစဉ်ပြီးတဲ့နောက်အခုရုရှားနိုင်ငံကိုရောက်သွားပါပြီ။မော်စကိုမြို့တော်မှာကျင်းပမဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝင်ကြီးနဲ့ရုရှားမြန်မာစစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်ရေးကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့လကတမရနေ့စီရေးပြပွဲအတွင်းရုရှားလုပ်စစ်လီယံပြန်တွေပြန်ပြအပြီးနဲ့ရခိုင်ပြည်နယ်အတွင်းလေကြောင်းတိုက်ဆိုင်မှုတွေအပြီးဖြစ်လာတဲ့ဒီစီးစဉ်ကဘလို့ထူးခြားမှုတွေရှိနေတယ်ဆိုတာကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနေနဲ့ပြီးခဲ့တဲ့ဘက်တရုတ်စီးစဉ်ပြီးလင်းပါပဲ။ရှစ်ဘက်အင်ကာကနေချက်သာရီတီကျင်းပါမယ်။ရှစ်ချင်းမြောက်မော်စကိုနိုင်ငံတကာလုံခြုံရေးညီလာခံကိုတက်ဖို့အခုလိုကြိုးရောက်သွားတာပါ။အေပီလာ23ကနေ25အထိကျင်းပါမယ်။ဒီနှစ်စဉ်ညီလာခံကိုအခုလိုတွားရောက်ခဲ့တာအတွက်ဘလို့ထူးခြားမှုရှိပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်ဆက်မှုဟောင်းပရစ်စလာကလပ်က
I think it's probably something that he usually does. It seems like he does it.
ကျွန်မထင်တာကတော့သူအမျိုးသွားလို့ရှိတယ်လို့တော့သဘောပါပဲ။သူအခွင့်ရရင်ရတယ်လို့တွားတဲ့ခင်းစင်တွေမျိုးပါပဲ။လက်ရှိချိန်မှာသူအခုရုရှားလို့တွားနေတဲ့နိုင်ငံတွေကအနည်းငယ်ရှိတော့လေ။ဒါပေမဲ့ရုရှားကမြန်မာနိုင်ငံတက်တာတွေကိုစုံစုံကောင်စီမှာကာကွယ်ပေးနေတဲ့နိုင်ငံကြီးတစ်ခုဆိုတော့မြန်မာဘက်ကအဲ့အတွက်ကျေးဇူးတင်အလေးထားကြောင်းပြလို့ရလဲပါမှာပေါ့
။ဒီခင်းစင်တွေမှာပေါ်ချုပ်မှုကြီးမေအောင်လိုင်းအနေနဲ့ရုရှားဆိုရနဲ့စစ်တပ်ကြီးကဲတွေနဲ့တွေ့တာအပြင်စစ်ရုံလုံုံတွေကိုပါလေ့လာဖို့ရှိတယ်လို့ကာကွယ်ဥစည်းချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။အခုလိုသွားလိုက်တဲ့စစ်ရုံလုံုံတွေကအရင်ပေါ်ချုပ်မှုကြီးအခုလိုညီလာခံတက်ရင်ကာကွယ်နဲ့လက်နက်ဆိုင်ရာစစ်ရုံလုံုံတွေကိုသွားလိုက်တာမျိုးဖြစ်နိုင်တယ်လို့တုံ့ပြန်မှုတွေရှိနေပါတယ်။တုံ့ပြန်သူတွေကပဲမကြာခင်သွားခဲ့တဲ့တရုတ်နဲ့အခုရောက်နေတဲ့ရုရှားတို့ကတန်တမာရေးအတွက်တမကခင်မီလက်နက်ဝဲရေးအတွက်လည်းမြန်မာအတွက်အရေးပါတယ်လို့ဆိုနေပါတယ်။အခုလိုအချိန်မှာအမေရိကန်ဆက်မှုဟောင်းပရစ်စလာကလပ်ကလည်းမြန်မာအနေနဲ့တရုတ်ပြည်ရဲ့ရှားကိုပါလက်နက်ဝယ်ရေးအတွက်အပြိုင်လမ်းဖွင့်ထားတာဖြစ်တယ်လို့ဆိုပြီးဒီခီးစဉ်ရဲ့နောက်ထူးခြားမှုကိုအခုလိုဆက်ပြောပါတယ
် I would say that it's definitely a balancing act because
that's တရုတ်နဲ့ရုရှားလိုအင်အားကြီးနိုင်ငံတွေကြားမှာချင်းတွေရှာမျှအောင်လုပ်ယူတဲ့တာတမန်ရေးနည်းအတိအကျပါပဲဒါကလည်းမြန်မာနိုင်ငံရဲ့ထုံးတမ်းစင်လာအရကျင့်သုံးလာတဲ့လုံးဝအခြေခံကြတဲ့နိုင်ငံသားရေးမူဝါဒလေဘုရားမင်းကြီးမရောက်နိုင်တယ်မဟုတ်ပါဘူးအရသာခေါင်းဆောင်တွေလည်းအလားတူဒါကိုသတိကြည်ကြည်ထားပြီးကျင့်သုံးကြပါလိမ့်
အခုမှဆိုလုံချုံရဲ့ညီလာခံမှာနောက်ဆုံးဖြစ်လာတဲ့စီးချင်းချောက်မှုအနေအပြင်နဲ့လက်နက်ချင်းချောက်မှုစနစ်တွေအပြင်အရှိလေပိုင်းအခြေအနေနဲ့စီးရီးယားတင်းငင်ကြီးကလည်းငြိမ်းချမ်းရေးထိန်းသိမ်းရေးတက်တွေစစ်တပ်ချင်းပူးပေါင်းဆောင်ရွက်ရေးနဲ့အာရှအာဖရိကလက်တင်အမေရိကဒေသတွေလုံချုံရေးကိစ္စတွေကိုပါချက်ချင်းတန်းတန်းဆင်နွှဲဖို့ရှိပါတယ်အခုလိုအချိန်မှာညီလာခံတက်ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းအနေနဲ့လည်းအစ်စံတွေကိုလည်းလိုက်လေ့လာကြည့်ရှုနိုင်တယ်လို့ Crystalar Club ကသုံးသပ်ပြပါတယ
်။ Well, I'm sure he will take advantage of his visit to Russia.
ဒီကြော်ရယ်သူခုရုရှားခီးစဉ်ကိုအကောင်းဆုံးခွင့်ကောင်းယူပြီးတော့ရနိုင်တဲ့လက်နက်ပစ္စည်းကိရိယာတွေကိုလိုက်ကြည့်တော့ပါ။ဒါမဲ့ရုရှားလက်နက်ပစ္စည်းတွေကိုပတ်စံပေးဝယ်ရမှာပေါ့နော်။အဲဒီတော့တရုတ်လက်နက်တွေထက်ဈေးပိုပေးရမှာပါ
။ဒါဖြင့်ရုရှားနိုင်ငံအနေနဲ့စေးကာလကလောက်အင်အားမကြီးတော့ပေမဲ့အင်အားကြီးနိုင်ငံတစ်ခုအဖြစ်ဆက်ကစားချင်တာကြောင့်ကျတနာတက်နေတဲ့နိုင်ငံတွေကိုအဓိကဖိတ်ကြည့်အခုလိုညီလာခံမျိုးကျင်းပတာဖြစ်နိုင်တယ်လို့လည်းပရစ်စလာကလပ်ကသုံးသပ်လိုက်ပြီးအခုလိုဆက်ထောက်ပြပါတယ
် they want to play in the game with
you ဖရှားနေနေကအမေရိကန်နဲ့တရုတ်ကြားမှာကစားကြမှာလေအင်အားကြီးနိုင်ငံတွေကြားကစားအတွက်ပေါ့နော်ဒီလိုမျိုးကစားနိုင်ဖို့တခုပြီးတော့နီလန်ကပြည်တနာတွေတက်လာချိန်မှာလူကြီးလူကောင်းဝင်လို့တာမျိုးပေါ့ဥပမာတရုတ်နဲ့အမေရိကန်ကြားမှာရှင်းဖို့ခက်လာချိန်မျိုးမှာပေါ့မြောက်ကိုရီးယားတက်နာရောဥရောပကတက်နာတွေကိုပါရုရှားကအခုလိုဝင်လာလို့ရှိပါတယ
်ဝနစ်ဩဂတ်စ်လတုန်းကရုရှားမှာလုပ်တဲ့ CA Forum ခီးစဉ်အတွင်းတော့ကလည်းပို့ချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့စစ်လေရင်တွေတင်ကားတွေနဲ့အခြားခင်မီလက်နက်တွေမျိုးစုံပြသထားတဲ့မော်စကိုလက်နက်ပြပွဲကိုဝင်ရှိခဲ့ပြီးရုရှားနိုင်ငံဘက်က CA နည်းပညာနဲ့သင်တန်းတွေပေးတာအကြမ်းဖက်မှုဆန့်ကျင်ရေးပူးပေါင်းဆောင်ရွက်တာနဲ့စခိုင်းပြဿနာဖြေရှင်းအတွက်ကူညီပေးတာတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်မှာလေကြောင်းတိုက်ခတ်မှုတွေဖြစ်လာခြင်းနဲ့ UWSP ဝါပြည်တွေ့စီမြင်ရေးလက်နက်ကိုင်ဖွဲ့ရဲ့ငင်းချင်းနှစ်30အင်အားပြပွဲအပြီးဖြစ်လာတဲ့ဒီစီစဉ်ကနေမြန်မာနိုင်ငံမှာလက်နက်ကြိုင်ဆိုင်စင်ရတုချင်းမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ